မြန်မာစစ်ကောင်စီဘက်ကနိုင်ငံရေးအကျဉ်းသားအလုံးကိုလွှတ်မပေးမချင်းဆွေးနွေးစကားပြောဆိုတာတွေလုပ်မှာမဟုတ်ဘူးလို့ NUG အမျိုးသားညီညွတ်ရေးအစိုးရကအာဆီယံအရှေ့တောင်အာရှနိုင်ငံများအတင်းကိုတုံ့ပြန်လိုက်ပါတယ်။သမရဥဝင်းမြင့်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားအလုံးကိုချွင်းချက်မရှိပြန်လွှတ်ပေးပြီးမှတွေ့ဆုံဆွေးနွေးနိုင်မယ်လို့ NUG ပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းရဲ့ကြေညာချက်မှာပြောထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အာဆီယံဘက်ကတော့ဘလို့မှချက်မျိုးမှထွက်မလာသေးပါဘူး။စစ်အာဏာသိမ်းမှုကြောင့်ပေါ်ပေါက်နေတဲ့မြန်မာအချက်အလက်ကိုဖြေရှင်းပေးဖို့အာဆီယံအသင်းကကြိုးပမ်းနေတာဖြစ်ပြီးအကြမ်းဖက်မှုတွေရပ်တန့်ဖို့ဖက်ပေါင်းစုံတွေ့ဆုံဆွေးနွေးဖို့တိုက်တွန်းနေတာပါမြန်မာအချက်အလက်ကိုဖြေရှင်းနိုင်ဖို့အတွက်အကြမ်းဖက်မှုတွေရပ်ပြီးတော့ဆွေးနွေးဖြေရှင်းဖို့အာဆီယံအထူးကိုယ်စားလှယ်တူခန့်ထားပြီးတော့မြန်မာပြည်ကိစ္စမှာဝင်ရောက်ညှိနှိုင်းဆောင်ရွက်ဖို့အချက်တွေပါတဲ့ဘုံသဘောထား၅ရပ်ကိုပြည်ခဲ့တဲ့အာဆီယံကောက်ဆောင်များအစည်းအဝေးမှာချမှတ်ခဲ့တာပါပေါ်ချုပ်မူကြီးမင်းအောင်လှိုင်ကိုရိုင်းတက်ရောက်ခဲ့တဲ့မြန်မာအရေးအာဆီယံအစည်းအဝေးကဘုံသဘောတူညီချက်အရာထုတ်ပြန်လိုက်တဲ့အကြံပြုချက်တွေအပေါ်မှာမြန်မာနိုင်ငံရဲ့တည်ငြိမ်မှုအခြေအနေပေါ်မူတည်ပြီးတော့လက်ခံစစ်ဆေးမယ်လို့မြန်မာစစ်ကောင်စီကတုံ့ပြန်ထားပါတယ်။အာဆီယံအနေနဲ့မြန်မာအရေးကိုဖြည့်ရှင်ပေးခြင်းနဲ့ဆိုရင်မြန်မာပြည်သူတွေကိုတရားဝင်ကိုစားပြုတဲ့အမျိုးသားညီညွတ်ရေးအစိုးရနဲ့သာဆက်သွယ်ဆောင်ရွက်တင်တယ်လို့လည်း NUG ကပြောပါတယ်။ဒီလိုအချိန်မှာပဲစစ်ကောင်စီကအကြမ်းဖက်နေနေတဲ့ကြားကနိုင်ငံအနှံ့ဆန္ဒပြပွဲတွေလည်းပုံစံမျိုးစုံနဲ့ပေါ်ပေါက်နေစေပါနေ့စဉ်ခြေတက်ဆန္ဒပြတဲ့မန္တလေးမြို့ကတပိတ်စစ်ကြောင်းတွေကိုစစ်ကောင်စီတပ်တွေကအင်အားသုံးဖြိုခွဲပြီးတော့အဖမ်းဆီးတချို့လည်းရှိခဲ့ပါတယ်နိုင်ငံအထက်ပိုင်းမြစ်ကြီးနားကနေအောက်ပိုင်းတဝဲမြို့ရမကနိုင်ငံအလဲပိုင်းနဲ့အရှေ့ပိုင်းကမြို့ဝါတွေမှာလည်းပြည်သူတွေကနေမျိုးစုံနဲ့ဆန္ဒထုတ်ပေါ်နေကြတာဖြစ်ပါတယ်